မဲရနေတရုတ်နိုင်ငံသားခုံတော်စစ်ပွဲရဲ့အတွင်းမှာတရုတ်နိုင်ငံဤပညာတွေကိုကောက်ွယ်ပေးဖို့စနစ်တကျကိုတရုတ်ဆိုရကဖန်တီးလှုပ်ဆောင်သွားမယ်ဆိုပြီးတော့တရုတ်ဆိုရပိုင်းသတင်းမီဒီယာတွေကပြောကြားလိုက်ပါတယ်။အမေရိကန်ကတရုတ်ကုမ္ပဏီတွေကိုအမေရိကန်ဤပညာတွေမရအောင်ကန့်သတ်လိုက်ချိန်မှာပဲတရုတ်ဘက်ကလည်းသူတို့ရဲ့ဤပညာတွေကိုကောက်ွယ်ပေးနိုင်မယ်စနစ်တကျကိုဖန်တီးလိုက်တာဖြစ်ပါတယ်။ဒီစနစ်က Firewall လို့ခေါ်တဲ့ကွန်ပျူတာတွေတဲကိုခုံးမှွန်နိုင်အောင်ကောက်ွယ်ပေးတဲ့ခိုင်မာအကောင့်တဲ့အကောက်ွယ်ပေးတဲ့စနစ်တရားကိုတိစောက်သွားမှာဖြစ်ပြီးတော့ဒါကတရုတ်နိုင်ငံရဲ့အဓိကကျတဲ့ဤပညာတွေကိုတီထွန်ဖန်တီးနိုင်စွမ်းနဲ့အဲ့ဒီဤပညာတွေအရှင်ယုံနဲ့ဖွံ့ဖြိုးတိုးတက်ပြီးအားကောင်းလာအောင်လှုပ်ဆောင်ပေးသွားဖို့ဖြစ်တယ်လို့တရုတ်ပြည်သူနေတဲ့သတင်းလာကဒီနေ့မှပြောပါတယ်တရုတ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကိုထိန်းချုပ်ပြီးတော့တရုတ်ကုမ္ပဏီတွေအပေါ်မှာဖိနှိပ်တဲ့တခြားနိုင်ငံတွေကိုတရုတ်နိုင်ငံရဲ့ဤပညာတွေကိုဘယ်တော့မှအသုံးပြုခွင့်ပေးသွားမှာမဟုတ်ဘူးလို့လည်းတရုတ်အာဏာရကွန်မြူနတီပါတီရဲ့အဓိကသတင်းလာဖြစ်တဲ့တရုတ်ပြည်သူနေတဲ့သတင်းလာကဖော်ပြပါရတယ်။ဒါပေမဲ့အမေရိကန်ပြည်အောင်စုလို့တော့တိုက်ရိုက်ရည်ညွှန်းပြောဆိုသွားခြင်းတော့မရှိပါဘူး။တရုတ်နိုင်ငံကပြောနေတဲ့မျိုးလားနည်းပညာလုံခြုံရေးဆိုင်ရာစီမံခံစားမှုစီးနဲ့ပတ်သက်ပြီးတော့အသေးစိတ်အချက်အလက်ကိုတော့ထုတ်ပြန်ကြေညာခဲ့ခြင်းမရှိခဲ့ပါဘူးခင်ဗျာ။